ဝိဇ္ဇာဆန္ဒရှင
်မင်္ဂလာပါများရှင
်ဒီတစ်ပတ်မှာတော့ဒီမြမအရေးတိအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးစီခြင်းပါတယ်တလောတော့မြန်မာနိုင်ငံမှာဒီနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတာဟာတရုတ်ရဲ့နိုင်ငံရေးဝန်ကြီးခီးစဉ်ကြောင့်လို့ဆိုနိုင်ပါသလား
တိုက်ဆိုင်နေပါတယ်ဒါမှမဟုတ်ဆိုနိုင်ပါဘူးမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတဲ့အဓိကအကြောင်းရင်းကတော့စစ်ကောင်စီရဲ့အကျဉ်းအကျပ်ကသူတို့ထက်ချင်းတို့ထပ်လို့မရထပ်ပေါက်ပိတ်နေတဲ့အတွက်ကြောင့်သူတို့သဘောထားပျော်ပြောင်းလာပါပြီဆိုတာကိုပြသလိုတဲ့သဘောသာဖြစ်ပါတယ်ဆိုတော့လှုပ်ပေးဖို့အတွက်ကလည်းပဲနိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲအများအားပြောဆိုတိုက်တွန်းနေကြမှာတရုတ်ကလည်းတိုက်တွန်းမှသိကြပါတယ်ဆိုတော့ဒီလိုလှုပ်ပေးတာဟာတရုတ်ကြောင့်တော့မဟုတ်ဘူးသို့တော်လည်းပဲသူတို့ရဲ့အချင်းအကျပ်နဲ့နိုင်ငံတကာရဲ့တိုက်တွန်းမှုတွေကြောင့်လှုပ်ပေးတယ်လို့ဆိုရင်ပုံမှန်ပါလိမ့်မယ်တရုတ်ကြောင့်လှုပ်ပေးတယ်လို့ဆိုတာမျိုးပုံရိပ်ပြလိုက်ခြင်းအပြင်စစ်ကောင်စီပူတော်သိခါကြတယ်တရုတ်ရဲ့လက်ပါစီဖြစ်နေသလားဆိုတာတော့မေကွန်တို့ခံရပဲရှိပါတယ
်ဒါဆိုရင်ဒီမြမအရေးမှာပေါ့တရုတ်ရဲ့တုံ့ပြန်မှုတွေကဘယ်လောက်ထိတည်ရောက်မှုရှိပါသလဲ
တည်ရောက်မှုရှိပါတယ်ဘာကြောင့်လဲဆိုတော့စစ်ကောင်စီကအခုခါမှာတရုတ်ကိုအများဆုံးမိခိုးအားထားနေရတဲ့အနေအထားရှိတော့သူရဲ့တုံ့ပြန်မှုဟာသိပြီးတော့အရေးကြီးပါတယ်ဆိုတော့အခုကိစ္စမှာလည်းပဲတရုတ်ကတော့သူ့အကျိုးစီးပွားကိုအခြေခံပြီးလုပ်တာပေါ့လေတုံ့ပြန်တာပဲဒီညမှာသူကပြောမှာပေါ့မြန်မာနိုင်ငံကောင်းဆောင်တွေကိုခင်ဗျားတို့ကိုကျွတ်တော့ကူညီရပို့ပြီးလွယ်ကူအောင်ခင်ဗျားတို့ကသိဆိုးပြတင်းပြနေရင်သူတို့ကူညီရတယ်ပဲသူတို့နိုင်ငံတကာမှာလည်းဂုဏ်သိက္ခာရှိတဲ့နိုင်ငံကြီးဖြစ်နေသူ့ကိုသူဂုဏ်ဖော်ခြင်းတဲ့တရုတ်နိုင်ငံအနေနဲ့အဲ့လောက်တော့မတင်ပါနဲ့ကျွတ်တော့ခင်ဗျားတို့ကူညီရလွယ်အောင်နည်းနည်းပါပြော့ပြောင်းတဲ့သဘောထားလည်းပြပါအောင်ဆိုတာမျိုးနဲ့သူကချင်းကပ်မှာသိကြပါတယ်အဲ့ဒီကြောင့်တရုတ်ရဲ့ဒါလှုပ်ဆောင်မှုကပူပြီးတော့အရေးပါတယ်တရုတ်ကမြန်မာစစ်တပ်ရဲ့အဓိကအထားလည်းဖြစ်နေတဲ့အတွက်ပြောနိုင်ပါတယ
်မြမအရေးပြည်လေဖို့မှဒီဒေတာရင်းနိုင်ငံတွေရောနိုင်ငံတကာရောအားလုံးကတော့ဝိုင်းပြီးတော့လုံနေကြတာပါဒီထဲမှာတရုတ်ကပူပြီးတော့အရေးပါတယ်လို့ဟိုဆိုတဲ့သဘောဖြစ်နေရပါလားဒါဆိုရင်ဒီမြမအပေါ်မှာတရုတ်ကဩဇာလွှမ်းမိုးနေတယ်လို့ပြောနိုင်ပါသလား
တရုတ်ကအရေးပါတယ်ဩဇာလွှမ်းမိုးနေတယ်လို့ပြောနိုင်ပါတယ်မြန်မာနဲ့တရုတ်ဆိုတာတကယ်တော့ဟိုသမိုင်းအစကတည်းကအင်းဒီယန်နိုင်ငံအင်းဒီယန်လူဖွဲ့စည်းတွေဖြစ်ပါတယ်ဆိုတော့တရုတ်ကအင်အားကြီးတယ်လူကြီးများတယ်ဆိုတော့တရုတ်ကပို့ပြီးတော့မြန်မာနိုင်ငံကိုစီးရီအဖြစ်ညကျူကျော်ရာရန်စရာအဲ့ဒါမျိုးတွေစီးပဋိပက္ခတွေနိုင်ငံကြီးမှာအများကြီးစကပ်လို့ပါတယ်ဟိုပကံခစ်ကတည်းကနောက်ပိုင်းမြင်းဆိုင်စစ်တချင်းတွေမှာဆိုရင်ဟာတရုတ်လာပြီးရန်ရန်လို့ရန်ရန်မြှားမှုရွာပြီးဖြန့်ဖြန့်လို့ဖြန့်ဖြန့်လို့စစ်ဖြစ်ဖို့တဲ့ကိစ္စတွေအဲ့ဒီကိစ္စအနေနဲ့ပြင်းတော့ရှိလာကြတာဖြစ်ပါတယ်ဆိုတော့ဟိုကုန်းမောင်ခင်မှာဘိုးတော်ဖရာလက်ထက်ရောက်တဲ့ခါမှာမြမကလည်းပဲအရှိဘက်ကိုသိပ်ပြီးတော့အယုံမထားဘဲနဲ့ရခိုင်ကိုသိမ့်ပြီးနောက်သူရိယာနောက်ဖက်ကိုလှည့်သွားတော့ဟိုဘင်္ဂလားကိုသိမ့်ထားပြီးဖြစ်တဲ့အင်္ဂလိပ်နဲ့ထိတိုက်တွေ့ပြီးတော့အဲ့ဘက်ကိုနိုင်ငံရေးဆက်ဆံရေးပုံစံပြောင်းသွားတာပါဆိုတော့တစ်ချိန်လုံးတရုတ်နဲ့ဆက်ဆံလာကြရတာပါနောက်ဒုတိယကမ္ဘာစစ်ဟိုကွန်မြူနစ်နဲ့တိုက်ပွဲဖြစ်ပြီးတော့ကွန်မြူနစ်တွေကတရုတ်မှာအနာရတော့လေမြန်မာစစ်တပ်ကမြန်မာနိုင်ငံအစိုးရကပေါ့လေအရင်ဆုံးအစီအမံပြုခဲ့ရတဲ့တရုတ်ဖြူတရုတ်ဖြူအကျဉ်းအကျဉ်းတွေရဲ့ကျွတ်မှုတောင်လည်းမြန်မာခံခဲ့ရဆိုအများအားသူတို့ကဆက်ဆက်နေပါတယ်ဆိုတရုတ်ဩဇာဟာမြန်မာနိုင်ငံမှာအများအားကြီးနေတယ်လို့ပြောလို့ရပါတယ်ဒါကြောင့်လည်းပဲဥသန်းရွှေလက်ထက်တုန်းကနောက်ပြီးတော့မြစ်ဆုံကိစ္စဖြစ်တော့တရုတ်ကိုမိခိုးရသက်သာအောင်ဆိုပြီးတော့သူတို့ရုရှားဘက်ကိုဥှက်လာတယ်အခုရုရှားနဲ့တရုတ်နဲ့တပေါင်းတည်းလို့ဖြစ်သွားတော့တိတ်တော့မထူတော့ဘူးပေါ့လေသူတရုတ်ဩဇာဟာအများကြီးလွှမ်းမိုးနေတယ်လို့ပြောကိုပြောမှဖြစ်ပါတယ်လားမှန်ပါတယ်
ဟုတ်ကဲ့ပါတော့ဒီအရှိမလည်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နော်လင်းဟေဇာလည်းမြန်မာနိုင်ငံကိုလာခဲ့ပါတယ်နောက်တလောကပဲဒီကုလသမဂ္ဂရဲ့အတွင်မှုချုပ်ဟောင်းဘန်ကီမွန်သူကလည်းမြန်မာနိုင်ငံကိုလာခဲ့ပါတယ်ဆိုတော့ဒီခီးစဉ်နေနဲ့အခုတရုတ်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်ဘယ်လိုနှိုင်းရှင်းမှာမလဲ
တရုတ်ခီးစဉ်ကပုံပြီးထရောက်တော့ဆိုတော့ပြောသလိုပါသူကအဓိကလွှမ်းမိုးထားတဲ့တိုင်းပြည်တဲ့ဗမာစစ်တပ်ကအဓိကမိခိုးနေရတဲ့နိုင်ငံဖြစ်နေတယ်။စောစောကလူတွေရဲ့ခရီးစဉ်လည်းပဲသူတို့နည်းနဲ့သူတို့ထုတ်ဖောက်ဖို့ကြိုးစားတာပါပဲ။နိုလင်းဒေသကတော့ထိတိုက်ရင်ဆိုင်ပြီး confrontation သဘောမျိုးနဲ့ပြောပြီးတော့ချက်ချင်းကိုအဲ public view အောင်ဖွင့်ပြလိုက်တဲ့အခါမှာဒီဘက်ကလည်းရုတ်တရက်တုံ့ပြန်နေရရှိလာတဲ့အတွက်ကြောင့်ဒါတော်တော်လေးဒါမအောင်မြင်ခဲ့ဘူးလို့ပဲပြောရမှာပဲ။သူ့ကိုနောက်ဆက်သွားဖို့တော့မှလမ်းပိတ်တော့ရပြောမယ်။ဘန်ကီမွန်ကတော့သူ့မှာဘာမှဩဇာအနာကြီးရဲ့အဖွဲ့အစည်းမဟုတ်ဘူးအကြံပေးနိုင်တဲ့အဖွဲ့အစည်းဖြောင်းပြတဲ့အဖွဲ့အစည်းဆက်သက်တာဖြစ်တဲ့ကြောင့်သူက very soft approach နဲ့သူကသွားခဲ့တာဖြစ်ပါတယ်ဆိုတော့တရုတ်ကတော့အဓိကနိုင်ငံဖြစ်တဲ့ကြောင့်တရုတ်ရဲ့လွှမ်းမိုးမှုကအများကြီးရှိတယ်တရုတ်ရဲ့ဩဇာကပို့ပြီးတော့ထျောက်တယ်တရုတ်ပြောတာပို့ပြီးတော့သဲဝင်တယ်လို့ယူဆနိုင်ပါတယ်ဒီရှိမှာဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေစစ်တပ်ရဲ့အချင်းအကျပ်ကလည်းပဲအဓိကအရေးကြီးတာပေါ့သူတို့ကမိခိုးနေရတာကို
ဒီကိစ္စမှာဒီတရုတ်နိုင်ငံရဲ့ဝန်ကြီးကမြန်မာအချုပ်ချာအာဏာကိုလေးစားချဖို့ဒါကိုတိုက်တွန်းပြောဆိုခဲ့ပါတယ်ဆိုရင်ဒါကဘာသဘောတည်းရောက်ပါတယ်လဲသူကမြန်မာနိုင်ငံကိုအလေးထားတယ်လို့ပြောလို့ရနိုင်ပါသလား
တော်တော်လေးမေးခွန်းထုတ်စရာကောင်းတယ်မြန်မာနိုင်ငံအချုပ်ချာအာဏာကိုလေးစားပါလို့သူကပြောလိုက်တယ်ဆိုတော့သူကအများပြောအားသေးတယ်တဲ့လားလို့ပြန်မေးချင်တယ်ဆိုမြန်မာနိုင်ငံအချုပ်ချာအာဏာကိုအများဆုံးမထီမဲမြင်ပြုတယ်လို့ယူဆခြင်းခံရတရုတ်သားဖြစ်ပါတယ်နမူနာတစ်ခုကြည့်မြန်မာနိုင်ငံတိုင်းရင်းသားအရှေ့မြောက်မှာရှိနေတဲ့နေကြာတိုင်းရင်းသားတို့သူတို့ကဩဇာနှုံးမထားတဲ့ EEO တွေကိုသူတို့ပြောတာလိုက်လုံနေရတယ်သူတို့ကလက်နဲ့ထောက်ပံ့တယ်ငွေကြေးထောက်ပံ့အမျိုးမျိုးလုပ်ထားတယ်ဒါအချုပ်အခြာအနာကိုလေးစားသလားလို့မေးစရာဖြစ်နေဆိုတော့ဆိုတော့နိုင်ငံကအချုပ်အခြာအနာကိုလေးစားကြပါဆိုတော့မြန်မာစစ်ကောင်စီကညှိပါလိမ့်မယ်နိုင်ငံကမင်းတို့ဘာလို့အာဆီယံကဘယ်လိုလုပ်မယ်ကုလသမဂ္ဂဘယ်လိုလုပ်မယ်ပြောကြတဲ့အခါမှာမင်းတို့ပြောတာကအချုပ်ချာအနာကိုထိပါသလိုဖြစ်တဲ့အလေးနဲ့ထားရပါဆိုတော့သူ့ကိုပြန်မေးမဲ့လူတော့မရှိဘူးထင်မေးရမှာခင်ဗျားတို့ကအလေးနဲ့ထားသလားဆိုအလေးနဲ့မထားဘူးကတော့တရုတ်လူပဲပြောမှာပါနိုင်ငံတကာကတော့ state အနေနဲ့ကတော့အချုပ်ချာအနာကိုလေးစားတယ်အခုပြဿနာဖြစ်တာ government နဲ့နိုင်ငံအနောက်နိုင်ငံနဲ့ဆက်ဆံတဲ့ government to government relations ထိခိုက်ကြတာဖြစ်ပါတယ် state ကိုသူတို့ကအစီမဲ့ပြုပါတယ်မလေးစားတော့မတွေ့ရဘူးလား
မြန်မာနိုင်ငံမှာတရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားကဘာဖြစ်ပါမလဲနော်ဒရင်းနေထဲမှာလည်းဖော်ပြနေရမှာဒီ strategic cooperation ဆိုတဲ့စကားပါဒီစကားကဒီမဟာဗျူဟာအရာပူးပေါင်းဆောင်ရွက်မှုကိုတွန်းမြင်ရမယ်ဆိုတာလည်းပြောပါတယ်အဲ့တော့ဒီစကားကဘယ်လိုနားလည်ရပါမလဲဘယ်လောက်ထိတာသွားနိုင်ပါသလဲ
strategic cooperation ဆိုတာသိကျပြန်ပါတယ်တကယ်တော့ဒီဟာစီးပွားရေးလုပ်ငန်းတွေကိုတနိုင်ငံနဲ့တပုံစံနဲ့ဖြစ်အောင်နိုင်ငံနှစ်ခုရလို့မဟုတ် entities နှစ်ခုပေါ့အဲ့ဒီနှစ်ခုကလုပ်ငန်းနှစ်ခုလည်းဖြစ်နေတာပဲပေါင်းပြီးတော့သူတို့ရဲ့ထုတ်လုပ်မှုတိုးတက်အောင်ငါတို့နဲ့တပြည့်ညီရဲ့လှုပ်ဆောင်သွားမယ်အဲ့တော့ကြည်ကြည်ပြန်ပြန်လှုပ်ဆောင်မယ်လို့ဆိုရဲစီးပွားရေးဘက်မှာသုံးတဲ့စကားလည်းဖြစ်ပါတယ်ဒါပေမဲ့တချို့ကတော့ strategic ဆိုတာကိုစီးရေးနဲ့ရောပြီးတော့ပြောကြတယ်ဒီညမှာတော့ strategic cooperation ကို promote လုပ်မယ်လို့ဆိုတာဟာစီးရေးပူးပေါင်းဆောင်ရွက်မှုလို့သူတို့အတိအကျပြောလို့ရတယ်လို့ကျွန်တော်မထင်ပါဘူးစီးရေးဆိုရင်တော့စီးရေးနဲ့ပတ်သက်ရင်တော့ military cooperation နဲ့ security cooperation တို့အဲ့လိုသုံးကြပါတယ်အခု Ukraine ကိစ္စမှာဆိုလို့ရှိရင်ဥရောပနိုင်ငံက security cooperation လုပ်ကြတယ်စသဖြင့်လုပ်ကြတယ် so strategic cooperation ဆိုတာစီးရေးကိုတော့သူတို့အတိအကျလွှတ်ညွှန်ပြီးပြောလို့ချင်းမဟုတ်ပါဘူးလို့ထင်ပါတယ်အဲ့လိုပြောရင်လောက်အောင်လည်းပဲသူတို့ကတော့တုံးလိမ့်မယ်မဟုတ်ပါဘူးအဲ့လိုပြောနေတော့ပူဆိုးသွားမှာပေါ့နိုင်ငံတကာမှာသူတို့ power နဲ့နဲ့သုံးသွားတဲ့စကားလို့သာထင်ပါတယ်သူတို့စီးပူပေါင်းဆောင်မှုမရှိဘူးလားဆိုရှိတယ်ဒါပေမဲ့ဒါကတော့ understood ပဲဒါကတော့နားလည်နိုင်တယ်သူတို့အဲ့လိုတော့တည်ဝင်ကြီးညာလိမ့်မယ်တော့မဟုတ်ပါဘူးစီးပူပေါင်းဆောင်မှုတကယ်လုပ်မယ်ဆိုရင်လည်းပဲနိုင်ငံခြားရေးဝန်ကြီးစာကာကွယ်ရေးဝန်ကြီးတို့ဘာလို့နဲ့လာပြီးတော့ဆက်ဆံပြီးလုပ်မှတ်ထင်ပါတယ
်အဲ့မြန်မာအရေးမှာတရုတ်ရဲ့အခုလိုတုံ့ပြန်ဆောင်ရွက်နေရတယ်ပေါ့ဒါဟာဒေတာရင်းနဲ့နောက်နိုင်ငံတကာနဲ့တရုတ်ရဲ့ဆက်ဆံရေးအပေါ်မှာဘယ်လိုအကျိုးသက်ရောက်နိုင်မှာလဲ
နိုင်ငံတကာရောဒေတာရင်းနိုင်ငံတွေရောစိုးရိမ်မှာပါတရုတ်နိုင်ငံဟာမြန်မာနိုင်ငံကိုသိပ်ပြီးတော့လွှမ်းမိုးသွားမှာကိုသူတို့စိုးရင်လေဒါပေမဲ့တရုတ်ကလည်းပဲလွှမ်းမိုးမှဖြစ်မယ်သူတို့ကလည်းပဲမြန်မာနိုင်ငံမှာသူတို့စိတ်ဝင်စားတဲ့ကိစ္စသုံးမှုရှိရသူတို့ interest သုံးမှုပေါ့လေအကြမ်းရင်းပြောရင်နေဇာဒေသမှာညံ့ရေးဒုတိယတစ်ခုကမြန်မာနိုင်ငံမှာသူတို့လုပ်နေစီးပွားရေးတွေတိုးတက်အောင်မြင်ရေးဒါ strategic cooperation မှာဒါတွေပူးပေါင်းဆောင်မယ်နောက်တစ်ခုကရခိုင်ဒေသကိုသူတို့လွှမ်းမိုးနိုင်ရေးစိတ်အရေးကြီးပါတယ်ရခိုင်ဒေသညံ့မှသူတို့ဟာဒီဘင်္ဂလားပင်လယ်အော်ကနေအိန္ဒိယသမုဒ္ဒရာကိုသိအရေးကြီးတဲ့မဟာဗျူဟာလမ်းကြောင်းပေါက်မှာဖြစ်တယ်အဲ့ဒီကြောင့်ခိုင်နေတာညဉ့်ညံရေးအတွက်သူကအများကြီးကြိုးပမ်းနေရအောင်တွေးရပါတယ်ဥပမာရိုဟင်ဂျာတွေလက်ခံလိုက်ပါမင်းတို့အစီအမံပြုလိုက်မယ်ဆိုတာလုပ်တယ်နောက်တင်းတော့ထင်းတဲ့တန်တရားရှိတာပေါ့လေအေးအေးနဲ့ရခိုင်တပ်တော်နဲ့စစ်ကောင်စီနဲ့အပြစ်ခတ်ရဆဲရေးနားလည်မှုဟာလည်းပဲဂျပန်ကဆာဇကာဝါလုတ်တာတရုတ်ရဲ့လွှမ်းမိုးမှုတရုတ်ရဲ့တိုက်တွန်းမှုလည်းပါလိမ့်မယ်လို့ထင်ပါတယ်ဆိုတော့တရုတ်ဟာသိအဓိကကြတဲ့ကိစ္စဖြစ်ပါတယ်ဆိုတော့တရုတ်ရဲ့ဒီအကျိုးစီးပွားတွေကိုကောက်ကွယ်ဖို့တရုတ်ကလုံမှနိုင်ငံတကာကတော့စောင့်ကြည့်နေမှာပေါ့အနောက်နိုင်ငံတွေကလည်းဘွင်မကြဘူးသို့တော့အကြမ်းအဖျင်းကတော့အမေရိကန်ကိုယ်တိုင်လက်ခံတယ်မြန်မာနိုင်ငံမှာတရုတ်ဟာသူတို့နဲ့ဆိုင်ရင်ပေါ့လေပို့ပြီးတော့ပတ်သက်မှုရှိနေတယ်ဩဇာလွှမ်းမိုးတော့မသုံးဘူးပေါ့သူတို့ဟာပို့ပြီးတော့ဆက်ဆံမှုရှိနေတယ်ဆိုတော့လက်ခံပါတယ်တင်တော့အမေရိကန်နိုင်ငံသားရုံကသန်တမဟောင်းကိုအင်တာဗျူးလုပ်တဲ့အခါသူတို့ကတော့ဝန်ခံပါတယ်ဟုတ်တယ်လို့ပြောပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီတရုတ်နိုင်ငံရဲ့ဝန်ကြီးရဲ့မြန်မာနိုင်ငံပေါ်ခရီးစဉ်တစ်ခုလုံးကိုဟိုခြုံငုံလွှမ်းခြုံပြီးတော့သုံးသပ်မယ်ဆိုရင်ဘယ်လိုသဘောရပါသလဲ
တရုတ်အတွက်အမျက်ထွက်တဲ့ခရီးစဉ်မှာပဲအဓိကတော့သူတို့ဟာခုနပြောတဲ့စကားတွေနဲ့ပြောလိုက်တဲ့မဟာဗျူဟာတို့ဘာလို့အဲ့ဒီဟာတွေပူပေါင်းဆောင်ရွက်မယ်လို့တော့ဟာတရုတ်ရဲ့မြန်မာနိုင်ငံပေါ်မှာငါတို့ see him who not. I mean, Naruha, all the Hamu by Nuisia, Naruya, sphere of interest, through your saving that Diga Nepe, Pides, Rau, they win Taman Bido Potu Yadale in Pipariha, so I think he by it through Juicy Water Poly. Damn, you man and Gambaga, Gentino, you man and Ha, the young man Lolos in my second year, Pubans from any year, through Anatine, Taban Pite. Those are Badu Begons and Web Chipchip. Go for a sea and Adinay, go nang and yet choose your Matika Sitin Babu. The man and Epo may have baptized on the throat of Punya Bios, we are to go to Harris, the thing at my pin paper, you are looking at this thing. Thank you, and I got them come up with the kids on Nanganesses and I come up my video, a ginger pillar and as well. The Pema Devgazu, Tinga, Piazza, the room, Yamabaka, Diga Sinjia, make it up to Timan, Umabian, the Munat, who now some geology now, Umaho. Putin, the Naputin, but the women like Trigger Piano, Hasuya, Joshua, Muka, and work and Muka, Luru, Tempsi, Biro, Josu, well, Lupi, Josu, Haina, or so. They don't know the car, yeah, take up your Pionon as well, Piazza, I did the Pomu Piro. Luranga, you might be doing, but do my Lemma Tom Biro, Kunjam, do you have her? Sound well as well as Pizza Yaris, or I guess I'm you singing the little Timar.
Okay, Ba, Gulu Sunni Vida, Jesus, Tamari, Susan, that's it. Thank you.